သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မကွေးတိုင်းနမောက်မြို့မှာပြီးခဲ့တဲ့စက်တင်ဘာ28ရက်နေ့ကရာဂါဇာမုန်တိုင်းကြောင့်မိုးအဆက်မပြတ်ရွာသွန်းခဲ့ပြီးအောင်ပကျွန်းစေတူးကြကရည်တည်ရည်ရှယ်မှုဖြစ်ပွားခဲ့ပါတယ်။ဒါဟာနှစ်ပေါင်း60အတွင်းစံချိန်တင်ရည်ကြီးမှုဖြစ်ပွားခဲ့တာလို့အသက်60အရွယ်ဒေသခံတဦးကပြောပါတယ်။နမောက်ရင်းချောင်းတလျှောက်မှာရှိတဲ့လေးရင်ပင်ရွာ၊မဲဆလင်ပင်ရွာအပြင်အနိုင်နေရာတွေအားလုံးရည်ကြီးနစ်မြုပ်ခဲ့တာပါ။မိုးတဲထန်စွာရာလာကြောင့်မဲဆလီကျေးရွာအနီးအောင်ပကျုံစေရီတိုးကကျူကျခဲ့တာဖြစ်ပြီးမဲဆလီရွာကနေအိမ်နှလုံးလဲရေထဲမျောပါသွားတဲ့အပြင်မိသားစုလိုက်မျောပါတည်ဆုံသွားခဲ့တယ်လို့သိရပါတယ်။မျောပါသွားတဲ့အိမ်တစ်လုံးတည်းကနေမိသားစုဝင်တွေကိုကယ်တင်နိုင်ခဲ့ပေမဲ့ကျန်အိမ်ထဲကမိသားစုဝင်6ဦးကတော့ရေထဲမျောပါသွားပြီးအသက်ဆုံးရှုံးခဲ့ရတာပါ။တည်ဆုံသူ6ဦးတည်းကအမျိုးသမီး2ဦးမှ9လကိုဝင်လဲထားတယ်လို့လည်းသိရပါတယ်။ရှင်းလင်းမျောပါသွားတဲ့မိသားစုဝင်တွေဟာစက်တဘာ29ရက်နေ့မနက်မှာပြုလုပ်မဲ့အိမ်သစ်တပ်ပွဲအတွက်ပြင်ဆင်နေတာဖြစ်ပြီးရန်ကုန်မှာရှိတဲ့သားသမီးနဲ့မျိုးတွေဟာမိဘနှစ်ပါးရဲ့အစုပါအိမ်သစ်တပ်ပွဲကိုတကူတကလာကြရင်ရှင်းဆိုင်လိုက်ရတာပါရှင်းလင်းမျောပါသွားတဲ့မိသားစုဝင်6ဦးထဲက4ဦးရဲ့ရုပ်အလောင်းကိုပြန်ရှာတွေ့ပေမဲ့2ဦးရဲ့ရုပ်အလောင်းကတော့လက်ရှိအချိန်ထိရှာမတွေ့သေးဘူးလို့သိရပါတယ်အလောင်းတွေ့တဲ့နေရာနဲ့မဲဆလီကျေးရွာဟာအလှမ်းဝေးတာကြောင့်အလောင်းတွေကိုရွာပြန်မတည်ဘဲနဲ့အဆင်ပြေတဲ့နေရာမှာတချို့လိုက်တယ်လို့သိရပါဗျ။နတ်မောင်မှာရည်ကြီးခဲတာနဲ့ပတ်သက်ပြီးအမျိုးသမီးတို့ကအခုလိုပြောပြပါဗျ။ဆက်ဆီရဲ့
မနက်ခင်းမှာရောဝင်စရာမပြောပါနော်။နတ်မောင်မှာရေးစပ်တက်လာတာ။ဆင်းလာပွဲ9နိုင်လောက်တည်းရာတော်ကြီးကိုတက်လာတာ။နတ်မောင်မျိုးကိုဒီရေးတက်တာဆိုနှစ်60လောက်တော့ဒီမှာတစ်ခါမှမကြုံဘူး။မိုးကြီးရွာတာလည်းအများများတယ်။အချောင်လိုမိုးရွာတာများတယ်။ဒါဆေးကျိုးတာလည်းလေစားတယ်စားပြီးကြီးနေရတော့မဲဆလီရဲ့အထက်ကဆယ်ရနေပြီးအဲ့ဒါစားပါဘောနော်နမောင်မှာစားတော့ဆက်လာကျွေးပုံလိုက်ရမှာမြို့ဝကြီးတက်ပူတာခမဆက်ချင်းနေညနေပိုင်းတော့မလို့ရေပြန်ကြတော့ဘောနော်ပြန်ကြသွားပြီးတော့နမောင်ဘောမှာစားတော့လူများစွာကြစိုက်ကျူးရေကိုင်းကင်းနေလောက်တာဘောလေရာတွေကတော့အကုန်လုံးပျက်စီးသွားတယ်ချောင်းနှပြီးမှာလေရင်နဲ့စိုက်တာတွေစပားတွေနန်းနေကိုင်းကင်းနေပေါ့အဲ့ကိုင်းကင်းနေဆိုပြီးကိုယ်နဲ့တော့ပျက်စီးသွား
ရှာကင်းတွေပျက်စီးသွားတာကြောင့်တောင်ယာလူတွေဟာရာမလုံနိုင်တော့လို့အလုံးလက်မဲ့တွေဖြစ်ကြကုန်ဦးမှာလို့သူမကဆိုပါတယ်။အောင်ပကျွန်းစေဟာတက်တန်းနှစ်40ကျော်ပြီဖြစ်ကမြေသားတမန်အမျိုးအစားဖြစ်တာကြောင့်ရေတိုက်စားလာလို့တပောင်တွေကအရင်ကတည်းကပါနေတာလို့ဒေသခံတွေကပြောပါတယ်။ဒါကြောင့်မိုးများပြီးတော့ရေအကုန်လွတ်တဲ့အချိန်မှာတမန်အားမရှိတော့လို့အခုလိုကြိုးကြတာလို့ဒေသခံတွေကပြောပါတယ်။နမောင်ရင်ချောင်းဘေးကကျေးရွာတွေမကဘဲနဲ့နမောင်မြို့ပေါ်ကမြို့ပေါ်9ရက်ကွက်လောက်လေးရေကြီးရေရှမ်းခဲ့တာပါလက်ရှိအချိန်မှာချောင်းရည်တွေကျသွားပြီမဲ့လေချောင်းရည်နဲ့အတူပါလာတဲ့နုနေကြံနေသေးတာကြောင့်ဆက်တွေနဲ့ဆုတ်ထုတ်နေကြရပါတယ်မဲဆလီပင်ကျေးရွာမှာရေကြီးမှုကြောင့်ရာခင်းတွေပျက်စီးသွားပြီးပြန်ဆိုင်ပြိုးဖို့မလွယ်ဘူးလို့မဲဆလီပင်ရွာမှာရှိတဲ့ကျေးရွာကဆရာတော်ဦးခန္ဓမာကမိတ်ပါတယ
်ဒီကလည်းနံပဲကိုအဓိကစိုက်တယ်။ဘယ်ကလည်းနံပဲပေါ့။ဒီကနံပဲစင်းကောင်ပေါ့။ဒါကျင်းနေပြီ။တချို့ကကျင်းနေ။ဆွဲလို့ဆိုင်ဒီပေါ့လေ။ဆွဲလို့မတည့်နေဘူး။အဲ့ဒါအဲ့ဒါကျင်းနေပဲစင်းကောင်ပေါ့။ဒါတော့သားတော့။ဒါဆိုတော့ဟိုအပေါ့လေ။ထိုးကုန်တာပေါ့။ရာခင်းနေရာသူရဲ့အမလုံးရောက်လို့ချောင်းသေးပုံကမျိုးချောင်းပုံကမျိုးဖြစ်တယ်ပေါ့။ဆိုင်တော့ရတော့ရိုးပုံစံမျိုးဖြစ်သွားတာကိုချောင်းရိုးပုံစံမျိုးဖြစ်တယ်။ချောင်းတဲ့အများကြီးဖြစ်သွားပါ။လက်ရှိကလည်းဦးစင်းတော့ကတရားဟိုလိုဒီပါပြုတ်ကလားလေးနဲ့ရကြသွား။ဒါကြီးကိုအဆက်မဖြစ်လို့
မိုးများပြီးတော့ရေကြီးခဲ့တာတွေကြောင့်လက်ရှိမှာတတိုင်းနေကြိုးကြပြီးတပိနေလည်းကြိုးကြခဲ့တာကြောင့်လမ်းပန်းဆက်သွယ်ရေးတွေအခက်အခဲရှိနေတယ်လို့ဆရာတော်ဦးကန္တမာကမိတ်ပါတယ်
ဒီကတော့နာမဆက်တယ်ပေါ့။နာမ်ဘောအဲ့ကောမိမိတိုင်းတက်တန်နေတာလားလို့ဒါတော့ခုကလည်းရွာမှာလည်းကားဝင်ဆက်သွားလာလို့ရုပ်လို့မရဘူး။ဒီကလည်းမျိုးတီးပါအမလေးဒီဒီကံပါလာကြောင်းချလာတဲ့အစ်မကြီးတော့ဘူးလို့လို့ဆိုတယ်။နာမ်ကဘူးလို့လို့တဲ့ လောက်တို့လည်းမရဘူးဘူကလည်းခဏခဏရော
နမမျိုးကဒေတာခံတွေဟာအဓိကအားဖြင့်ပဲနဲ့နှံအပြင်ပဲစင်းငုံကိုအဓိကထားစိုက်ပျိုးတာဖြစ်ပြီးအခုမိုးများမှုကြောင့်ရာကင်းတွေပျက်စီးသွားပြီးတော့စိုက်လို့မရတော့ဘူးလို့ဒေတာခံတွေကဆိုနေကြပါတယ်။လက်ရှိမှာလည်းမကွေးတိုင်းရင်းနှံချောင်းမြို့မှာမိုးရွာသွန်းမှုများပြီးစည်သေးချောင်းရေရှန်ကျခဲ့တာကြောင့်ချောင်းတစ်ပီးမှာရှိတဲ့မြေနှိပ်ပိုင်နေရာတွေကအင်တောင်စုရာနဲ့ချီရေပီးကျုံနေရတယ်လို့ဒေတာခံတွေကပြောပါတယ်။စည်သေးချောင်းတစ်ပီးကမြို့မှာများမြို့မတောင်တပြည်တန်းချောင်းဖြာစုံတိုက်ရဲ့မြောက်ပိုင်းအစရှိတဲ့ရွက်ကွက်ပေါင်းဆရွက်ကွက်လောက်မှာစက်တမ်ဘာ28ရက်ညပိုင်းကနေစတင်ပြီးတော့လက်ရှိအချိန်ထိရေဝင်ရောက်မှုတွေရှိနေပါတယ်။ရေနံချောင်းမှာတော့လက်ရှိရေကြီးမှုဖြစ်စဉ်အတွင်းလူအသေးအပြောက်မရှိခဲ့သလိုဒေသခံတွေရှေ့ပြောင်းရတာကယ်ဆယ်ရေးစခန်းဖွင့်လိုက်ရတာမျိုးလည်းမရှိသေးဘူးလို့သိရပါတယ်။ရေနံချောင်းမြို့ရဲ့ရေပေးဝင်ရင်ရေစစ်ကန်လည်းပြည့်စည်သွားတာကြောင့်ရေပြတ်နေသလိုတပ်ပင်တွေလဲလို့ဓာတ်ကြိုးတွေပြတ်တာကြောင့်တချို့ရက်ွက်တွေမှာလျှက်စစ်မီးတွေလဲပြတ်တောက်နေတယ်လို့သိရပါတယ်။ရင်းနှံချောင်းရည်ကြီးရာနဲ့ပတ်သက်ပြီးတော့အမျိုးသမီးတဦးကအခုလိုပြောပြပါတယ်
။ဘူးတေပြတ်တော့မရှိဘူး။ရေရတော့ရှိနေတော့မယ်။ပရိုက်ကတင်းနေတော့လာကူညီလာတော့ရှိတာပေါ့။အဓိကအခုလမ်းမဆက်တဲ့အခက်ကြီးရှိနေတာ။မိုးများပြီးလေတွေတိုက်တော့အိမ်တွေပြတ်စီတာ၊ကျွဲနှော့တေတာတော့ရှိတာပေါ့။ဟိုလေရလောက်တဲ့သူတွေကတော့မလုံနိုင်တော့ဘူးထင်တယ်။အကူကြီးပေးတဲ့ထမင်းဝေပါညာပဲရှိတာ။အရင်လိုဖြစ်အောင်ကူညီနိုင်မယ်မထင်ပါဘူးကွယ်
။ကြောက်ပတောင်းမြို့နယ်မှာလည်းမိုးသည်ထန်စွာရွာသွန်းမှုကြောင့်ကြက်မောက်တောင်ဆဲရေပိုလွှဲကနေရေရှမ်းကျနေတဲ့အတွက်ကြောက်ပတောင်းမိထီလာကမ်းလမ်းရေကျော်နေတာကြောင့်ကမ်းလမ်းရှာရီပိတ်ထားရတယ်လို့သိရပါတယ်။မိုးလေဝသပညာရှင်ဦးဝင်းနိုင်ကတော့ဆယ်ရီမှာရေများပြီးရေကြီးရေရှမ်းမှုတွေကြောင့်ရွာလွန်းကျွတ်ရွှေ့ပြောင်းခဲ့ရတဲ့နတ်မောက်နဲ့ရေနံချောင်းမှာတတိထားဖို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားနေပါတယ်။တိုင်ဖွန်းမုန်တိုင်းဘွိုင်းအလာရဲ့အကျဉ်းအကျံတွေကြောင့်အောက်တိုဘာလ5ရက်နေ့အထိမကွေးတိုင်းအတွင်းကမေးကြ၊နတ်မောက်၊မြို့သစ်၊တောင်တွင်းကြီး၊ရေနံချောင်း၊အောင်လန်၊တရက်နဲ့စေပောင်ဝဲမြို့နယ်တွေမှာမိုးတန်းထွန်းစွာရလိုက်တဲ့အတွက်အခြေအနေကိုတတိပြုပြီးကယူတဆိုင်နေထိုင်ကြဖို့တတိပေးထားပါတယ်။
ဘာဝဘေးဒဏ်ကိုနှစ်စင်ခံနေရတဲ့မြန်မာပြည်သူတွေဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတံအပြင်တဘာဝဘေးဒဏ်ကိုပါဆူဆူဝဝရင်ဆိုင်ဖြတ်တန်းနေကြရတာပါ။ပြီးခဲ့တဲ့မတ်လ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အားရစ်ချ်ဒါစ်ဂေ9.9ရှိတဲ့ငလင်ကြောင့်မြန်မာပြည်သူထောင်ပေါင်းများစွာရဲ့ဘဝတွေဖျက်ဆီးခဲ့ကြရပါသေးတယ်။ဒီသတင်းကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00မှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ